မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းနှစ်နှစ်ပြည့်နဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့နိုင်ငံတချို့ရဲ့ထုတ်ပြန်ပြောဆိုချက်တွေဟာတပတ်သက်ဆံပြီးမှန်ကန်မှုမရှိတဲ့အတွက်ဆိုကပယ်ချလိုက်ကြောင်းအာဏာသိမ်းစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဌာနကဖေဖော်ဝါရီလ၄ရက်နေ့နေစွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့တာဝန်ထမ်းဆောင်ခြင်းနှစ်နှစ်ပြည့်နဲ့ပတ်သက်ပြီးနိုင်ငံတချို့နဲ့ကုလသမဂ္ဂတာဝန်ရှိသူတို့အပြုသဘောမဆောင်သောသတင်းများထုတ်ပြန်ခဲ့သလို NUG CRPH နဲ့လက်ဝေကန် PDF တို့ရဲ့အကြံဖက်လိုအပ်ကြောင်းအပြစ်မဲ့ပြည်သူ9000ကျော်တေဆုံးခဲ့တာကိုဖော်ပြခြင်းမရှိဘဲဖုံးကွယ်ထားတဲ့အတွက်အထင်လွန်မှစီတယ်လို့အာဏာသိမ်းစစ်ကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းနှစ်နှစ်ပြည့်နဲ့ပတ်သက်ပြီးကုလသမဂ္ဂအမေရိကန်အစိုးရအပါအဝင်နိုင်ငံတကာအစိုးရများတန်ယုံများနိုင်ငံတကာလူ့ခွင့်ရေးအဖွဲ့များကကန့်ကွက်ရှုတ်ချခဲ့ပြီးမြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီစစ်အုပ်ချုပ်ရေးကိုစန့်ကျင်သူတွေကိုမြန်မာနိုင်ငံမှာစစ်အောင်အာဏာသိမ်းစစ်ကောင်စီကစစ်အုပ်ချုပ်ရေးစန့်ကျင်သူတွေကိုအကြမ်းဖက်နှိမ်နှင်းခဲ့တဲ့အတွက်အနည်းဆုံးလူ3000ကျော်တေဆုံးပြီးဒုက္ခသည်1.5%လောက်ထပ်မံအိုးအိမ်ဆုံးခွာထွက်ပြေးခဲ့ရကြောင်းနဲ့အနည်းဆုံးအိုးအိမ်ပေါင်း38000ကျော်လောက်ပျက်စီးဆုံးရှုံးခဲ့ရပြီးလူပေါင်း18000ကျော်လောက်ဟာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတယ်လို့ပြောဆိုထားပါတယ်ဒီကိန်းဂဏန်းတွေဟာတကယ်လက်တွေ့မှာတိထက်ပိုပြီးများနိုင်တယ်လို့လည်းပြောဆိုထားပါတယ်